ဒီလနောက်မိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာမြန်မာစစ်ကောင်ဆောင်ကိုဖိတ်ရမဖိတ်ရအပါဝင်မြန်မာအရေးကြီးကနေဆွေးနွေးတဲ့အစည်းအဝေးနဲ့ပတ်သက်လို့အာဆီယံဥက္ကဋ္ဌဘရူနိုင်းနိုင်ငံကမနက်ဖြန်စနေနေ့မှာတည်င်းထုတ်ပြန်မယ်လို့မလေးရှားနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူကတည်င်းထောက်တွေကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတစ်ခုကအခြေအကဲကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာမဖိတ်ပဲနဲ့ချန်ထားနိုင်တဲ့အများသဘောသူသတ်မှတ်ချက်မရှိပေမဲ့လို့ဒီကိစ္စကိုတခြားနှိမ့်လန့်တွေနဲ့ဖြေရှင်းသွားနိုင်ခြင်းရှိတယ်လို့မလေးရှားနိုင်ငံကြီးဝန်ကြီးကပြောထားပါတယ်။ဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမတိုင်ခင်မှာမလေးရှားနိုင်ငံခြားဝန်ကြီးဆာဖာဒူလင်အဗ်ဒူလာကအဲ့ဒီလိုပြောတာပါမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရာဝန်ယူဆော့ဖ်လာမဲ့တင်ပတ်မှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားခြင်းအထူးကိုယ်စားလှယ်ရဲ့ခီးစဉ်အသေးစိတ်ကိုဒီကနေ့ဆွေးနွေးကြတာဖြစ်တယ်လို့မြန်မာစစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထဲဖော်ပြနေတဲ့ပတ်သက်လို့လည်းအာဆီယံနိုင်ငံခြားဝန်ကြီးတွေကအွန်လိုင်းကနေသုံးသပ်ကြတာဖြစ်ပါတယ်ဒီအစည်းအဝေးကိုစစ်ကောင်စီကနိုင်ငံခြားဝန်ကြီးဦးဝနာမောင်လင်းတက်ရောက်မယ်လို့မလေးရှားနိုင်ငံခြားဝန်ကြီးကအတည်ပြုပြောဆိုထားတာပါစစ်ကောင်စီဘက်ကတော့အာဆီယံနဲ့သဘောတူထားတဲ့အချက်၅ချက်ကိုအချုပ်အခြာအာဏာမထိခိုက်စေဘဲနဲ့ပူပေါင်းဆောင်ရွက်နေတယ်လို့ပြောထားပါဗျ။မြန်မာအရေးနဲ့ပတ်သက်လို့တိုးတက်မှုမရှိဘူးဆိုရင်တော့တိလအနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးပွဲမှာပို့ချုံမှုချင်းမင်းအောင်လိုင်းကိုဖိတ်ကြားဖို့ဆန္ဒမရှိဘူးဆိုတော့မလေးရှားရဲ့ရည်တည်ချက်ကိုပြောင်းမှာမဟုတ်ဘူးလို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။စစ်အာဏာသိမ်းကောင်းဆောင်ပို့ချုံမှုချင်းမင်းအောင်လိုင်းကိုမြန်မာနိုင်ငံရဲ့တရားဝင်ကောင်းဆောင်အဖြစ်အတိအမှတ်ပြုမထားပေမဲ့လည်းသူ့ကိုအာဆီယံထိပ်သီးအစည်းအဝေးမှာမဖိတ်ဘဲချန်ထားခဲ့မယ်ဆိုရင်တော့ပြည်တွင်းရေးဝင်မဆက်တဲ့မူဝါဒကိုလက်ခံထားတဲ့အာဆီယံအသင်းကြီးအတွက်ကြီးမားတဲ့ခြေလှမ်းတရားလည်းဖြစ်လာပါလိမ့်မယ်။တစ်ချိန်တည်းမှာပဲ American, Britain, Australia, Canada အပါအဝင်တခြားနိုင်ငံတွေနဲ့ဥရောပသမဂ္ဂကမြန်မာအရေးကူညီဖြည့်ရှင်ပေးဖို့အာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ယူဆော့ဖ်ကိုထောက်ကမ်းကြောင်းဒီကနေ့ပဲပူရဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာအကြမ်းမဖက်တဲ့အနေနဲ့ဒီမိုကရေစီစနစ်ပြန်လည်အသက်သွင်းဖို့တိတ်ကိုအရေးကြီးနေပြီလို့လည်းပူရဲကြေညာချက်မှာဖော်ပြထားပါတယ်။